စစ်တပ်ကဖမ်းဆီးပြီးတေဆုံသွားပြီလို့သတင်းထုတ်ပြန်ခဲ့တဲ့တကြွလှုပ်ရှားသူတဦးလည်းဖြစ်အလွတ်တန်းသတင်းတောက်လည်းဖြစ်တဲ့ကိုပါကြီးရဲ့ဖြစ်ရက်နဲ့ပတ်သက်ပြီးအမှုမှန်ပေါ်ပေါက်ဖို့တာဝန်ရှိသူတွေကစုံစမ်းရေးကော်မရှင်တရဖွဲ့ပေးဖို့ဒီကနေ့မှာ88မျိုးဆက်ငင်းချင်းရင်းနဲ့ပွင့်လင်းလူအဖွဲ့စီကခေါင်းဆောင်ပိုင်းတွေဆန္ဒပြတောင်းဆိုလိုက်ပါတယ်။ကိုပါကြီးဖြစ်ရက်ကိုအမှုမှန်အတိုင်းမဖော်ထုတ်နိုင်ခဲ့ရင်ပြည်သူတွေအပေါ်မှာစစ်တပ်ကတရားမဲ့လုပ်ရက်တွေထပ်ပြီးလွတ်လာနိုင်တဲ့အတွက်ခေါင်းငုံမခံချဖို့ကိုလည်း88ခေါင်းဆောင်တွေကတိုက်တွန်းလိုက်ကြပါတယ်အပြည့်အစုံကိုတော့စူးလီမြို့တော်ခမ်းမရှိဆန္ဒပြပွဲမှာကိုတိုင်သွားရောက်သတင်းရယူခဲ့တဲ့ VOA မြန်မာပိုင်းရဲ့သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးမှာဖြစ်ပါတယ်ရှင
်အခုကြားခဲ့ရတဲ့တန်တွေကတော့ဒီကနေ့စူးလီမြို့တော်ခမ်းမရှိမှာဆန္ဒထုတ်ဖော်ခဲ့တဲ့ပြည်သူတွေရဲ့အတန်ဖြစ်ပါတယ်တကြွလုံရှားသူတူလည်းဖြစ်အလွတ်တန်းတဲ့နောက်တူလည်းဖြစ်တဲ့ကိုအောင်ကျော်နိုင်ခေါ်ကိုပါကြီးဟာတရက်ကဖန်းစီထားရကနေထွက်ပြေးဖို့တနက်လှူတာကြောင့်ပြစ်ခတ်မှုတွင်တည်ဆုံသွားခဲ့တဲ့ကြောင့်ကာဝေးဝန်ကြီးဌာနဘက်ကသတင်းထုတ်ပြန်ခဲ့တာပါအခုလိုကိုပါကြီးတည်ဆုံခဲ့မှုနဲ့ပတ်သက်ပြီးတော့စစ်တပ်ဘက်ကထုတ်ပြန်မှုပိုင်းမှာလိုအပ်ချက်တွေရှိနေတယ်လို့ကိုပါကြီးဖြစ်ရဟာလူသက်အလောင်းဖြောက်တဲ့ပုံစံဖြစ်နေတဲ့အတွက်တရားမျှတဖြစ်ဖို့စုံစမ်းရေးကော်မရှင်တရက်ကိုစစ်တပ်ဘက်ကရောအုပ်ချုပ်ရေးအရက်ဘက်ကပါအမြန်ဖွက်ပေးဖို့ဒီကနေ့စုလီမြို့တော်ခမ်းမရှိမှာတကြွလုံရှားသူတွေနဲ့အရက်ဘက်လူမှုဖွဲ့စည်း30ကျော်ကတောင်းဆိုဆန္ဒထုတ်ဖော်ခဲ့ပါတယ်ကိုပါကြီးရဲ့ရုပ်အလောင်းကိုစစ်တပ်ဘက်ကတော့မြေမြုပ်ကြိုပြီးဖြစ်တယ်လို့ပြောဆိုပါတယ်။ဒါပေမဲ့ဒီကနေ့ဆန္ဒထုတ်ဖော်ပွဲမှာတော့ကိုပါကြီးရဲ့ရုပ်အလောင်းကိုစစ်ဆေးစုံစမ်းမှုတွေမြင်များတတလှုပ်ဆောင်ဖို့88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုမင်းကိုနိုင်ကတောင်းဆိုလိုက်ပါတယ
်။ဒီအလောင်းကိုခုနောက်ဆုံးပြန်အပ်ပြီးတော့စုံစမ်းစစ်ဆေးတဲ့ကော်မရှင်ကလွတ်လပ်ရမယ်၊တွန်းကျင်မှုရှိရမယ်၊ကျွန်တော်တို့လက်ချေမပြတ်အောင်လည်းစောင့်ကြည့်မယ
်။
ဟုတ်ပြီ။နောက်ဆုံးအနည်းဆုံးပြောရရင်ပြောရမယ်။အခုလိုစုမိရခြင်းဟာဒီပုဂ္ဂိုလ်တဦးတယောက်တည်းပဲမကပါဘူးနော်ကျွန်တော်တို့တိုင်းပြည်ဟာအထက်ကနေပြီးတော့စိုင်းဘုတ်လှလှတွေတင်နေအတန်ကောင်းကောင်းနေနေကြောင်းလဲနေပြီကြောင်းလဲနေပြီလို့ပြောတော့များလဲတကယ်တကယ်ကြတော့အထူးသဖြင့်လက်လက်ကင်ထားတဲ့တပ်ဖွဲ့တွေဟာစိတ်ကြိုက်လို့ဖို့ကြိုးစားနေတယ်လွယ်လွယ်ကူကူနဲ့အနိုင်ကျင့်နေတော့မယ်ဆိုတာကိုကျွန်တော်တို့နံပါတ်1ပေါ်ထုတ်တယ်အဲ့ဒါအားလုံးဟာတရားဥပဒေစိုးမိုးမှုကျင်းနေတယ်ဆိုတာကိုပေါ်ထုတ်တယ
်ဒီကနေ့88မျိုးဆက်ညီညာရေးနဲ့ပွန်လင်းလူမှုအဖွဲ့အစည်းပါဝင်အရက်ဖက်လူမှုအဖွဲ့အစည်း30ကျော်စုဝေးဆန္ဒထုတ်ဖော်ရတာဟာကိုပါကြီးတက်ခံရမှုဖြစ်ရမယ်ပေါ်ပေါ်ရေးအတွက်ဖြစ်တယ်လို့88မျိုးဆက်ကျောင်းသားခေါင်းဆောင်ကိုကိုကြီးကပြောပါတယ
်ကိုပါကြီးဟာကျွန်တော်တို့ပေါ်ထုတ်နိုင်လို့ကျွန်တော်တို့သိရှိလို့အခုလိုစုဝေးခွင့်ရတဲ့ပုဂ္ဂိုလ်တယောက်ပဲဖြစ်ပါသူလုံးမျိုးပေါ်ထုတ်ခွင့်မရဘဲနဲ့လူမသိသူမသိအဲ့ဒါလို့တည်ကြည်သွားတဲ့အဲ့ဒါလို့ဒီပန်းလိပ်ဆက်ခံရတဲ့နိုင်ငံသားအားလုံးကိုကိုယ်စားပြုပြီးတော့ကျွန်တော်တို့ကန့်ကွက်ဆန့်ကျင်နေတာဖြစ်ပါတယ်
သမ္မတဦးသိန်းစိအစိုးရအနေနဲ့ဒီမိုကရေစီအသင်ကူးပြောင်းရေးကိုတွားတယ်လို့ပြောဆိုနေပေမဲ့လက်တွေ့သူ့ရဲ့လုပ်ရက်တွေဟာဘာမှမပြောင်းလဲဘူးလို့ကိုကိုကြီးကဆက်ပြောပါတယ
်ဒီနေ့ကျွန်တော်တို့နိုင်ငံဟာနိုင်ငံတကာအလဲမှာကျွန်တော်တို့နိုင်ငံကဒီမိုကရေစီပြောင်းလဲရေးဟာစံပြပုံစံလည်းဖြစ်တယ်လို့လို့မျိုးအလူအကျော်ချီးကျူးနေကြတာရှိတယ်အဲ့ဒီအချိန်မှာကျွန်တော်တို့နှစ်ပေါင်းများစွာချီးချောင်ထဲမှာနေခဲ့ရတဲ့ကျစ်ဆက်ရှင်မျိုးဆက်တွေနိုင်ငံရေးလုပ်ဖို့ကံပဲတွေကလည်းပဲကျွန်တော်တို့ခံစားကြရတာတွေကိုမျိုးသိပ်ပြီးတော့အမျိုးသားပြန်လဲပြည်နယ်ရဲထွက်အတန်းနိုင်ဆုံးကျွန်တော်တို့ရေဆုံဆွေးနွေးမှုထိုးစားနေတဲ့အချိန်မှာအခုလိုမျိုးထိုးပေါက်မှုတွေတပ်ပြမှုတွေဟာဆက်ပြီးတော့ပြည်နယ်စဲဖြစ်တယ်ဆိုတာကိုပေါ်ပေါ်ထင်ထင်ထင်ထင်ရှားရှားပေါ်ပြနေတာဖြစ်ပါ
ဒီနေ့ဆန္ဒထုတ်ဖော်ပွဲကိုညနေ၄နာရီကနေ၅နာရီထိတနအိနီးပါးကြောင်းဆန္ဒထုတ်ဖော်ခဲ့ကြတာပါဒီလိုဆန္ဒပြမယ်ဆိုတာကိုတက်ဆိုင်ရာရဲတပ်ဖွဲ့ကိုစတင်အကြောင်းကြားထားပေမဲ့လည်းဆန္ဒပြပွဲလုပ်နေတဲ့နေရာကိုရဲအရာရှိတွေကလာရောက်တားမြစ်ဖို့ကြိုးစားတဲ့အတွက်ဆန္ဒထုတ်ဖော်သူတွေကသူတို့ကိုထိတ်တဲရင်ဆိုင်ခဲ့ကြပါတယ်။ဒါကြောင့်လာရောက်တားစီးတဲ့ရဲတပ်ဖွဲ့ဝင်တွေပြန်လည်ထွက်ခွာသွားခဲ့ရပါတယ်။88မျိုးဆက်ကျောင်းသားခေါင်းဆောင်တွေကတော့ရှင်လင်းလုံးအရေးတော်ပုံကြီးဖြစ်ခဲ့တော့ကကိုဖိုးမွန်ရဲ့ဖြစ်ရက်နဲ့ကိုပါကြီးဖြစ်ရက်ကိုနိုင်ရှင်ချိန်ထိုးပြောဆိုခဲ့ပါတယ်။1988အရေးတော်ပုံဒုံကလို့ဖြစ်ရမျိုးပြန်မရောက်ဖို့ဒီကိစ္စကိုကျွလွန်တဲ့သူကိုထိထိရောက်ဖော်ထုတ်အရေးယူပြဖို့လိုတယ်လို့လည်းသူတို့ကတောင်းဆိုခဲ့ပါတယ်။88တုန်းကလို့ဖြစ်ရမျိုးထပ်မဖြစ်လာဖို့အတွက်တာဝန်ရှိဆုံးကတော့လက်ရှိတိုင်းပြည်ကိုအုပ်ချုပ်နေတဲ့အစိုးရနဲ့စစ်တပ်ရဲ့ခေါင်းဆောင်တွေကောင်းကောင်းကင်တွင်နိုင်မှုကအရေးကြီးဆုံးဖြစ်တယ်လို့ရှုမြင်တဲ့အကြောင်း Generation Wave အဖွဲ့ကကိုမိုးသွေးကပြောပါတယ်။ဒီကနေ့88အပါအဝင်ရပ်ဖက်လူမှုအဖွဲ့အစည်းတွေရဲ့ဆန္ဒထုတ်ဖော်မှုဟာဆိုရင်တမန်တော်ဦးသိန်းစိအစိုးရတပ်တန်းအတွင်းအပြင်းထန်ဆုံးတောင်းဆိုတဲ့ဆန္ဒပြပွဲတစ်ခုလည်းဖြစ်ပါတယ်ခင်ဗျ။